明拉宝呢别送家把戏故事那片见马前打家把戏而且马路没内容啊记他的白眼上面呢谁啊杀月克里也啊外阳杀月克里也上面呢你上面呢你妈大哈萨达别戏也一年米年别戏也内地亚别戏也但不要打别戏也阿提别戏也阿维克打别戏也所以说阿建立什么表达比喻那里嘛大哈萨达苏拉嘎阿杜德瓜皮琴阿皮接受比喻的呀一年米年加入阿杜德瓜来皮的阿变来来接受比喻的阿罗迪尼亚嘛大哈萨达苏阿杜德瓜皮比罗接受比喻的一年米年苏阿杜德瓜皮比罗阿变来来接受比喻的罗什么表来的尼亚嘛那如的米罗啊，包的包包啊，那属于啊，讲的呀呢，啊，做的呀，如的，啥里有特特米罗啊，用比比多啊，喏，啊，讲的呀呢，啊，做的呀，如的，啊，拄着瓜撇米罗，接受表演，打哈，啊，拄着瓜，啥打撇的，喏，打啥打撇死呢，接受表演，一年每年加罗，啊，讲的呀呢，啊，做的呀，如的，啊，拄着瓜来撇的，啊，变啊，来来接受表演，一年每年。这个内地呀，内地呀，假如啊，讲的呀呢，啊，做的呀里嘛，啊，做的呀如的，啊，讲的呀不嘛，米呀撇的，这里啊，讲的呀如的，啊，做的呀如也，米呀撇呢，接触表演内地呀，但不要打说啦，假如对吧？啊，讲的呀呢，啊，做的呀如的，好了，先对进阿片接触表演，然后先马路他里里个。好了，对耶！啊，今大地里里呢，把的长得也里里哦。先嘛说，必须要奥体大，所以嘛，表他比比必须奥体大嘛。好比喏，但不要大说啦。啊，都先多钱阿片，都讲了啊，都的话撇的路嘛都喏。啊，都先多钱阿片撇的多长，快路没有得大来撇的，所以先嘛说表给的，努内伊，喏，用你的啊，都的话撇的。你呢嘛，谢谢伊的呀咯，是都没都五百万你呢表他的，好得啦。别爷爷大家也能是也托不给啊都是我心里多嘞别爷爷别爷爷别爷爷能是吧别爷托不吧别爷爷大家把路快路没呀呗都先对这样品接受不了但不要打那这个阿提说的卡家罗啊讲的呀呢就的呀里批的你呀嘛啊就的呀我批谁的讲的呀路的天下世间阿品接受不了阿提啊讲的呀的啊就的呀呢接受不了你呀嘛就的呀我接受不了你呀嘛啊，讲这样的，啊，就这样的，跟瓜比罗没多不，所以呢，阿维格扎，这样的有现在我们比罗，可是嘛说这样的呢，既然撇得最早，民工呀，不新鲜的里面呀了，他说，啊，讲这样的，就这样罗的，啊，就是瓜撇比罗，接触比罗的呀嘛，现在嘛，阿罗的米罗哥，别细说的，这样啊，怪偏嘛，可能那么个里的，现在来点看他的，那么这种啊，啥大罗，啊，讲这样别个不要了喏。萨达罗看那阿鲁比诺萨里巴里罗对嘞，那南巴蒂罗先嘛得看他嘞。那得看南巴尼个萨达罗玛哈布达，所以他南巴尼。南巴东加罗阿甘戴克尼纳玛鲁班，所以南巴东罗得阿咪。巴鲁巴乌表尼拉嘞鲁表，古先嘛罗啊，古现代对面属于南巴超比西，这尼南巴超阿江的幺先嘛罗里拉罗，南巴超个达哈萨达好啦。像大哈萨达的奥马，大哈萨达必须得到接受罗钦穆拉布坦西亚罗皮亚呀，西亚里呢其他的一堆，脑袋脑袋啊，长得亚里嘛，啊，拄着瓜皮的啊，长得呢标准的亚嘛，好了，这多里的恰他了，我记着，大爷奥马这多里东古拉对的，那阿拉是罗，他妈大手的关的单单里边个西亚有几来的看嘛，萨达罗看那阿鲁比诺他讲，啊，就这亚边个几来着，一年明年耍里拉对的。古老老些罗，这边有他来哦，他先嘛罗严嵩姐妹。再看大爷奥嘛，那么你罗在sorry， 这都恰他的。啊，讲的亚边嘛，进来的看，啊，怪个哩那怪拉对。把他们写个萨达罗玛哈布达，然后的怪个进来着，阿甘戴克尼纳玛鲁班。再看啊，就的亚边个拦进来着，一年明年说不着，你个哩也他的说罗，对呀嘛，萨达罗玛哈布达一年明年，然后看所以。 အောက်ကန်တိတ်ခနေနာမရူပံအညမြညာဆိုရမှာဖြစ်တဲ့အတွက်ကြောင့်ဆံမရဝကူကအကြောင်းကိုအဓိကထားပြောနေတာဖြစ်တဲ့အတွက်ကြောင့်အကြောင်းထဲမှာပါတဲ့တတိတွေကပြောနေတာဆိုတော့အခုတဟဇာတာဆိုရင်အတူတကွဖြစ်တယ်ကျေစုပြုတယ်ဆိုတဲ့နေရာမှာတဟဇာတာအကြောင်းတရားထဲမှာတဟဇာတာတတိရှိတာ哦ဒါကိုလေ့လာတာဖြစ်တဲ့အတွက်ကြောင့်ဆံမရဝအကြောင်းဘက်ကိုပဲဆံမရဝကတဟဇာတာဖြစ်စေတဲ့တတိရှိတဲ့တရားလို့ပြောတဲ့အတွက်ကြောင့်စတ္တာရောမဟာဗုဒ္ဓအောင်နံပါတ်1လို့တတ်ထားတယ်အောင်ငယ်တဲ့ကနေနာမရူပံနံပါတ်1လို့တက်လိုက်မယ်ဟုတ်ပြီနော်ရပြီနော်တခါဇယားနေနဲ့ကြိတ်လိုက်တဲ့အခါမှာနောက်ထပ်တစ်ချောင်းမှာဒီတိုပြထားတော့နောက်တစ်ချောင်းကိုကြိတ်လိုက်တော့လေနှစ်ကွက်ကိုအကြောင်းနှစ်ခုကိုတန်းတန်းလေးရေးထားတယ်အဲ့တော့ပထမတစ်ကွက်ကိုကြိတ်လိုက်တော့စိတ်တစေတသိကဓမ္မအဲ့ဒါဒီနံပါတ်4ပေါ့နောက်တစ်ခါတစ်ဘက်ကိုကြိတ်လိုက်တော့မဟာဗုဒ္ဓဟောအကျိုးဘက်ကိုကြိတ်လိုက်တဲ့အခါကျတော့အကျိုးပါလဲနှစ်ကွက်ရှိမနေဘူးလားတကွက်ကိုကြည်လိုက်တော့စိတ်ဓာတ်သမုဋ္ဌာဏံရူပနံနောက်တကွက်ကိုကြည်လိုက်တော့ဥပါဒာရူပနံဆိုရင်ဆံမတော်ကသူ့ရှေ့အကွက်ချင်းရှေ့အကြောင်းနဲ့အနောက်ကလည်းရှေ့အကျိုးနောက်တကွက်ကိုကြည်လိုက်ရင်နောက်အကြောင်းနဲ့နောက်အကျိုးဆိုတော့တကယ်တွဲရင်စိတ်ဓာတ်စေတသိကဓမ္မာလို့ဆိုရင်ဒီဘက်ကစိတ်ဓာတ်သမုဋ္ဌာဏံရူပနံနဲ့ဆိုမှာပေါ့နောက်တကွက်ကိုဆိုရင်မဟာဗုဒ္ဓလို့ဆိုရင်ဥပါဒာရူပနံနဲ့ဆိုမှာပေါ့ဒါပေမဲ့ဆံမရောတဟဇာတအကြောင်းကိုပြောနေတဲ့အတွက်ကြောင့်ဂဏန်းလိုက်တက်လိုက်တော့၅၅ချောင်းပေါ့၅ခုတွေ့တဲ့အတွက်ကြောင့်တကယ်ဟလာသူ့အနေနဲ့ပူဆိုရင၅ချောင်းဖြစ်ရမှာပေါ့အကြောင်း၅နေရပေါ့ဟုတ်ပါလားကဲနောက်တစ်ချက်ကိုကြည့်လိုက်တော့တဟဇာတမှာနောက်မှာတကွက်ကြံနေသေးတယ်ဒီတိုချထားတာကြည့်လိုက်တော့ရူပိနောဓမ္မာအကျိုးဘက်ကိုကြည့်လိုက်တော့အရူပိနံဓမ္မာနံအဲ့မှာသာရုသမီးတို့ဟာတွေ့လိမ့်မယ်ကိဉ္စိကာလေးနော်ကိဉ္စိကာလီလေးကိုလိုင်းတာထားအဲ့ဒီမှာအတန်ထွက်ကလေးနေနဲ့လည်းကြည့်ရင်ကိဉ္စိကာလီစလုံးမောင်းလေးကိုကြည့်ရင်ကာကြီးလုံးတင်ကိဒါညံလေးသက်ပြီးရင်စာလုံးလေးတွေ့မယ်လုံးကြီးတင်တွေ့မယ်ဆိုဖတ်ရင်နှလုံးစင်နေရာဒီနေရာလေးပဲနှလုံးစင်တွေ့ရင်အပေါ်တလုံးကိုအသက်တင်ဖတ်ပါလို့ပြောထားတဲ့အတွက်ဆရာမတို့ကအပေါ်တလုံးကိုကြည့်လိုက်တော့ညလေးနဲ့စာလုံးမှာညလေးကိုအပေါ်တလုံးအသက်တင်လိုက်တော့ကာကြီးလုံးတင်ညလေးသက်ဆိုကိန်းလို့ပဲဖတ်မှာပေါ့စာလုံးရင်လုံးတင်စိဆိုဖတ်ရင်ကိန်းစိဟုတ်ပြီနော်ကိန်းစိနောက်ကစာအနေနဲ့ကြည့်လိုက်တော့ကာလေးဆိုတာတွေ့လိမ့်မယ်အဲ့တော့ကိန်းစိကာလေးကိုလိုင်းတာထားကိန်းစိကာလေးတဟဇာတဟုတ်ပြီနော်နောက်တစ်ခါကြည့်လိုက်တော့ကိန်းစိကာလေးတစ်ခါတွေ့တယ်အဲ့ဒီမှာလဲကိန်းစိကာလေးကိုလိုင်းတာထားဒါဆိုရင်အနောက်ကိုကြည့်လိုက်တော့နတဟဇာတအဲ့ဒီလိုလေးမှမဖတ်ထားရင်ကိဉ္စိကာလေးသာဇာတပိသာဇာတဆိုဆုံးသွားရင်ဆံမရောဆုံးသွားတိုင်းဆုံးသွားတိုင်းသာဇာတပိစေနာပိစယောဆိုလိုက်ရုံပဲနောက်တစ်ခွက်ကိုဆိုရင်ကိဉ္စိကာလေးလို့မတားထားရင်ဘယ်လိုဆိုတတ်ကြလဲဆိုရင်ကိဉ္စိကာလေးနသာဇာတပိစေနာပိစယောအတိတ်ပဲလုံးဝပြောင်းတော့မှာဒါကြောင့်ဆံမကကိဉ္စိကာလေးကိဉ္စိကာလေးဆိုတာလိုင်းတားခိုင်းထားတာဟုတ်ပြီနော်ဒါဆိုရင်ဆံမတို့ကသာဇာတပစ္စည်းဆိုပြီးတော့အတူတကွဖြစ်ချင်းအားဖြင့်အကျိုးတရားတွေကိုအတူတကွဘာတွေနဲ့လဲအကြောင်းတရားတွေကအတူတကွဖြစ်ချင်းအားဖြင့်ကျေးဇူးပြုတတ်တဲ့ဟလာအကြောင်းတရားအနေနဲ့မြတ်စွာဘုရားဟောပြမယ်နေရာသည်သာဇာတအရာဆိုရင်6မျိုးတွေ့တော့6ကြောင်းသာတွေ့မယ်ဟုတ်ပြီနော်အဲ့ဒါကိုဆံမတို့အတိတ်ပဲမပြောခင်ပါဠိဖန်နည်းလေးကိုကြည့်လိုက်ရင်သာဇာတပစ္စယောတိဟုတ်ပြီနော်ဒါစစွာဦးဆိုတော့သာဇာတပစ္စယောတိစပြီပူဇော်ရင်စတ္တရောခန္ဓာအရူပိနောဟလာရာကောက်ကလေးကရှာလေးလိပ်ပြီးဖတ်မယ်အရူပိနောအညမင်းညာဆုံးသွားပြီဆိုတော့သာဇာတပစ္စယေနပစ္စယောပစ္စယေနမဖြစ်ဘူးနော်ပစ္စယေနပစ္စယောအောက်တစ်ချောင်းကိုစုတော့မယ်ဆိုရင်စတ္တရောမဟာဗုဒ္ဓဣညမင်းညာသာဇာတပစ္စေနပစ္စယောအောက်တကြောင်နောက်တကြောင်အောက်ကံတိတ်ခနေအဲ့ဒါလေးကိုလည်းဖတ်တာလေးလည်းနည်းနည်းပြောမယ်သူ့ရဲ့စလုံးမောင်းလေးကိုကြည့်လိုက်ဒါကတရရဲ့မဟုတ်ဘူးအခေယောเนาะအခေယောနောက်တခါစလုံးမောင်းလေးကိုကြည့်ရင်ကာကြီးနှလုံးဆင်လာတွေ့မယ်ပြီးရင်နငယ်လေးတွေ့မယ်တာဝင်းဘူးတွေ့မယ်လုံးကြီးတင်တွေ့မယ်ပြီးရင်ကာကြီးတွေ့မယ်ခါခွေးတွေ့မယ်တဝေထိုးနာကြီးဆိုဒီလိုစကားလုံးကတွေ့ ယုတ်တရက်ဒီမှာသားတို့သမီးတို့အနေနဲ့ပါဠိဖတ်နည်းလေးတွေကိုမသိထားရင်ဒီစကားလုံးတွေ့ရင်ဘယ်လိုဖတ်ရမှန်းကိုမသိမှာမဟုတ်ဘူးเนาะအဲ့တော့လွယ်လွယ်လေးအနေနဲ့တွေ့ရင်နှလုံးစင်ကိုတွေ့တိုင်းတွေ့တိုင်းအပေါ်တလုံးအသက်တင်တဲ့ဟာပထမဆုံးဖတ်နည်းအရာဆိုနှလုံးစင်ကိုအရင်ဆုံးနေရာတွေရှာလိုက်နှလုံးစင်နေရာတွေ၃နေရာရှိတယ်ဟုတ်ပြီเนาะအဲ့တော့အပေါ်တလုံးကိုအသက်တင်မယ်ဒါတစ်ခုအပေါ်တလုံးကိုအသက်တင်မယ်ဒါတစ်ခုအပေါ်တလုံးကိုအသက်တင်မယ်ဒါတစ်ခုဟုတ်ပြီเนาะဒါဆိုရင်ဒီရှိရပါလဲဆိုရင်အခေယအောဟုတ်ပြီနော်အခေယအောဆိုတော့အတန်ထွက်အနေနဲ့ယူလိုက်ရင်တဝေထိုးအရေးချအောဖြစ်သွားဟုတ်ပြီနော်တဝေထိုးအရေးချအောဖြစ်တဲ့အတွက်ကြောင့်ဒီနေရာမှာရိုးရိုးလေးဒါကာကြီးနဲ့တတ်နေတဲ့အတွက်ကြောင့်ရိုးရိုးပုံမှန်နဲ့ဖတ်သွားတာနော်တချို့နေရာကြားလို့ရှိရင်တဝေထိုးရေးချဒီမှာအသက်တစ်ခုမြင်ရင်တဝေထိုးနဲ့ရေးချသည်ဝါဆွဲတံပြောင်းသွားတတ်တယ်နော်အဲ့ဒါမျိုးကများသောအားဖြင့်တာဝင်းဘူးတို့ဘာတို့စသည်ဖြင့်သွားရင်တော့ဒီလိုဝါဆွဲတန်သွားပြင်မယ်အခုကြတော့ဆ iamma တို့ကဒီနေရာမှာတဝေထိုးအရေးချဩဆိုတော့တဝေထိုးအရေးချကတ္တာဆိုအောက်ပဲဖတ်တယ်ဒါကြောင့်တချို့တွေကြရင်ဒါကိုအောက်လို့ပဲဖတ်ပြင်မယ်တချို့နေရာကြရင်တော့တချို့ပုံကိုယ်တွေကြရင်ဥ့လို့လည်းဖတ်ကြတယ်နော်အဲ့တော့ဆ iamma တို့ကတော့အခုလောလောဆယ်အောက်ဆိုတဲ့အများလားဆရာတော်ကြီးတွေပါပူဇော်နေတဲ့နင်းနေပဲဆ iamma တို့ဆိုလိုက်တော့မယ်ဒါဆိုရင်တဝေထိုးအရေးချကတ္တာဆိုအောက်ကာဒီနတကံတာမူလုံးတင်ကတ္တာတိတ်ခါခွေခသွေထုနာချက်ဆိုဒါကဒါကိုတွဲဖတ်အောက်ကံတိတ်ခနေလို့မဖတ်ဘူးခနေဆိုတာကိုတသက်ဖတ်လိုက်ရဟုတ်ပြီနော်ဒါခနေဆိုတာခဏကိုပြောတာဒါဘယ်ခဏလဲဆိုတာလေးပြောတော့ဒီနေရာမှာအောက်ကံတိကခဏပဲဆိုတော့အောက်ကန်ဒီကခဏဆိုတာဘာပြောမှန်းဆံမတို့တားတို့သမီးတို့ကမသိဘူးဆိုရင်လွယ်လွယ်လေးရုပ်ကောနံရောရှိတဲ့တတ္တဝါဒီလို့ပြောချင်တာဟုတ်ပြီနော်အဲ့တော့ဒီစကားလေးရောက်လာတော့ဆံမနည်းနည်းပြောပြတော့မယ်ဆံမတို့တတ္တဝါတို့နေထိုင်ရာဟလာ30ပုံရှိတယ်ဆိုတာကျေးဇူးတော်ရှင်မြတ်စွာဘုရားဟောချထားပြီးပြီအဲ့တော့တတ္တဝါတွေနေထိုင်ရာ30ပုံကိုဆံမသင်ခဲ့ဘူးတယ်ဩဃာတာလောကလို့တုံးတယ်အဲ့ဒီလောကကြီးမှာနေနေကြတဲ့တတ္တဝါတွေက30ပုံသားနော်အဲ့ဒီ30ပုံသားတွေမှာရုပ်ကောနံရောရှိကြတယ်ဒါကြောင့်30ပုံသားကိုတော့တတ္တလောက30ပုံသားတွေမှာရှိတဲ့ရုပ်တရားနံတရားတွေကိုသင်္ခါရလောကအဲ့တော့ယနေ့သိပ္ပံပညာရှင်တွေကစူးစမ်းကြတယ်လေ့လာကြတယ်ဆိုတာဩဃာတလောကကြီးကိုစူးစမ်းကြတယ်တတ္တလောကစူးစမ်းကြတယ်စူးစမ်းတော့လေဩဃာတလောကအကုန်လုံးသူတို့မတွေ့နိုင်သေးဘူးဟုတ်တယ်နော်အဲတတ္တလောကဆိုတတ္တဝါတွေအကုန်လုံးလည်းသိပ္ပံပညာမရှာနိုင်သေးဘူးကျေးဇူးတော်ရှင်မြတ်စွာဘုရားကတော့တတဝါရီနေထိုင်နေဩဃာသာလောကကြီးကိုလည်းမြတ်စွာဘုရားသိမြင်နိုင်တယ်။သိမြင်တယ်ဆိုတာဖျားပြစ်မှာဘွားကနေမြင်တာမဟုတ်ဘူးနော်။ဖျားမဖြစ်ခင်အလောင်းတော်ဘဝတည်းကဖြစ်လျာဘဝတွေတတဝါတိုင်းက30ပုံဌာနမှာမကျင်လည်ဘူးတယ်ဆိုတာမရှိကြအောင်။အဲ့တော့ကျေးဇူးတော်ရှင်မြတ်စွာဘုရားအလောင်းတော်ကဘဝတန်တရားတွေမှာဖျားဖြစ်ဖို့ဒီရုပ်တရားနံတရားတွေကနေလွတ်မြောက်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့လွတ်မြောက်ရလွတ်မြောက်ကြောင်းနိလန်းကောင်းရှာနေတဲ့အချိန်တိုင်းမှာဆရာမတို့သားတို့သမီးတို့တွေလည်းဘဝတွေမှာလဲနေတာဆိုရင်ဘလောက်ကြာပြီလဲဆိုပြောလို့တောင်မရလောက်ကြာနေပြီဘဝချင်းတွေလည်းထက်နေပြီခြေရာတွေလည်းထက်နေပြီဒါကြောင့်ဘဝချင်းထက်ခြေရာချင်းထက်ဘလောက်တောင်များပြအောင်လဲနေပေမဲ့ဆံမတို့ကလူဘဝရောက်နေတယ်လူဘဝမှာလူသားတွေနေထိုင်တာဟာလာဘသူတွေဘယ်ဘုံတိုက်မှာဘလို့တွေနေနေကြတယ်ဆိုတာလူသားချင်းချင်းတောင်မှအာရှတိုက်အကြောင်းလည်းအကုန်မသိဘူးဟာလာအာဖရိကတိုက်အကြောင်းလည်းအကုန်မသိဘူးဟာလာအမေရိကတိုက်လည်းအကြောင်းတွေလည်းမသိဘူးဒါတွေဆံမတို့မသိနိုင်ကြအောင်တကယ်ဆိုရင်မြတ်စွာဘုရားအလောင်းတော်ကတော့လူသားတွေဘဝရောက်လာရင်လူဘဝရောက်လာရင်လူသားတွေဘလို့ပဲပုံနေထိုင်ကြတယ်လူသားတွေရဲ့အကြောင်းကိုလည်းလေ့လာတယ်အဲ့ဒီလိုလေ့လာခဲ့တယ်နတ်ဘဝရောက်ရင်နတ်ဘုံနာထာရတွေနတ်အကြောင်းအပြမဘဝရောက်ရင်လည်းပြမအကြောင်းတခါတလေအလောင်းတော်ဘဝခြေကျော်လက်ချော်နဲ့အပယ်လေးဘုံကျသွားလဲအပယ်လေးဘုံအကြောင်းအဲ့လိုလေ့လာခဲ့တဲ့အတွက်ဘုရားအဖြစ်ကိုရောက်တဲ့အခါမှာလောကကြီး၃ပါးလို့ပြောတဲ့ဘုရားအဖြစ်ကိုရောက်တဲ့အချိန်ကြရင်နော်ဟုတ်လားဩဃာသာလောကဆိုရဲ30ဘုံအကြောင်းလည်းသိသွားတယ်30ဘုံသားတွေအကြောင်းလည်းသိတယ်သိတယ်ဆိုတာသူကိုယ်တိုင်ဖြစ်ခဲ့ဘူးတာတယ်ဒါကြောင့်အမှုမဲ့မှတ်မဲ့တခုမှမလာခဲ့ဘူးနောက်ဆုံးဖျားပြစ်ကိုရောက်တဲ့အချိန်ကျတော့ဟောရုပ်နံခန္ဓာတွေအကြောင်းလည်းသိသွားလို့ဒါလည်းဖျားပြစ်ပြီးဟလာသရုဒ္ဓတ္တရတနာကရချွေမှာရုပ်နံတွေအကြောင်းကိုသိတဲ့အတွက်ဟလာညံနဲ့ဆင်ကျင်လာနိုင်တာပေါ့အဲ့တော့သင်္ခါရလောကအကြောင်းကိုမသိဘူးလားသိလာကြတော့ပြန်ပြီးတော့ဟောပြလာတော့ကျေးဇူးတော်ရှင်မြတ်စွာဘုရားရဲ့ကျေးဇူးတော်ကြောင့်ဆရာမတို့တားတို့သမီးတို့တွေကလူခုကိုတိနေတာလူတိတယ်ကိုမြင်နေတဲ့တတဝါတရစ္ဆန်လူနဲ့တရစ္ဆန်အကြောင်းသိပေမဲ့အခုမြတ်စွာဘုရားရဲ့ကျေးဇူးတော်ကြောင့် လူနဲ့တရစ္ဆာန်နှစ်ခုတည်းရှိတာမဟုတ်တတ္တဝါဆိုရင်ဘာတွေရှိသေးလဲငရဲသားတွေလည်းရှိသေးတယ်ကြိတာတွေအတုရကယ်တွေလည်းရှိသေးတယ်လူလိုပဲကုသိုလ်ကြောင့်ဖြစ်တဲ့ကုသိုလ်ကြောင့်ဖြစ်တာလူပေါ့အကုသိုလ်ကြောင့်ဖြစ်တာတရစ္ဆာန်ပေါ့အရင်တော့ဖျားချင်မပွေလူနဲ့တရစ္ဆာန်ဘာကြောင့်ဖြစ်မှလည်းမသိဘူးနော်လူရှိတယ်တရစ္ဆာန်ရှိတယ်အင်းအားကြီးတာကလူအင်းအားနည်းတာကတရစ္ဆာန်ဒါဆိုရင်တရစ္ဆာန်ဆိုတာလူတွေခိုင်းလို့လည်းရမယ်လူတွေအလိုရှိရင်တတ်စားခြင်းလည်းရတယ်တရစ္ဆာန်တဘာမှပြေးမရှိဘူးတချို့ဆိုပြောလို့ရှိတယ်တရစ္ဆာန်นี่ဆိုတာဟလာကဘာဟင်းသင်းဟင်းရွက်တွေပဲကြိုက်တယ်လို့စားလို့ရပါတယ်ဆိုပြောတာမရှိဘူးလားအခုနောက်ပိုင်းကျမှကျင်နာတရားတွေရှိလာကြတဲ့အခါတရစ္ဆာန်တွေကိုကာကွယ်တဲ့အသင်းတွေတရစ္ဆာန်ကိုယူရတာတွေဒါတွေရှိလာကြတာပေါ့ဒါဒါခုအနေထားနဲ့ဖျားရှင်ရဲ့ကျေးဇူးတော်ကြောင့်အခုဆရာမတို့ဆိုရင်လူတွေလည်းရှိသေးတယ်တရစ္ဆာန်တွေလည်းရှိတဲ့အပြင်ခုနလိုပဲငရဲတွေလည်းရှိတယ်ပြိတ္တာတွေလည်းရှိတယ်အတုရကယ်တွေလည်းရှိတယ်ဆိုတာသိယုံနဲ့မကဘဲနဲ့အဲ့ဒီလိုငရဲတရစ္ဆာန်ပြိတ္တာအတုရကယ်တွေဆိုတာနော်ချမ်းသာမှုတွေကင်းပတဲ့နေရာကုသိုလ်ကောင်းမှုကောင်းမှုတွေဖြစ်ခွင့်မရစင်းရည်တွေနဲ့များသောနေရာကိုအပါရအပယ်လို့ဖះဟောထားတဲ့အပြင်ဟာဒီအပယ်ဒီဘယ်နှဘုံရှိလဲဆိုလေးဘုံလေးဘုံမှာနေတဲ့တတ္တဝါတွေကိုအပယ်လေးဘုံသားလို့ပြောလိုက်တယ်အပယ်လေးဘုံသားတွေရှိတယ်လို့ပဲသိုံနေမကဘူးဖះရှည်ရဲ့ကျေးဇူးတော်ကြောင့်အပယ်လေးဘုံသားဆိုတာအာကုတုကံနေကြအဲ့ဒီအာကုတုအပယ်လေးဘုံရောက်ပါစေလို့မြန်မာကြီးကဖန်ဆင်းထားတာမဟုတ်ဘူးဘိဒနုနဲ့ကြီးကဖန်ဆင်းထားတာမဟုတ်ဘူးမိုးနဲ့မင်းကြီးဖန်ဆင်းထားတာမဟုတ်တကိုးရှင်တယောက်ယောက်ကဖန်ဆင်းတာမဟုတ်ပဲနဲ့မိမိတို့ပြုခဲ့တဲ့အကုသို့ကံနေကြအပယ်လေးပုံဌာနကိုရောက်ပါတယ်အဲ့ဒီမှာလဲဆရာမတို့ဟေတုဆိုရဲဟေအကြောင်းနေသင်ခဲ့တဲ့နေရာမှာနော်ခံမြဲတဲ့သဘောတရားမှာလောဘဆိုရဲတရားအကြည့်လိုက်တတဝါတို့သည်ပြိတ္တာနဲ့အတုရကယ်ဖြစ်ရတယ်ဒေါသအကုသို့တွေကကြောင့်ဆိုရင်ငရဲကြရတယ်မောဟအကုသို့ကြောင့်ဆိုရင်တရစ္ဆန်ဖြစ်ရတယ်ဆိုတာဆံမတို့သိခွင့်ရတယ်။ဒါကြောင့်ဟာလာဆရာတော်ကြီးတွေကဆံမတို့ငယ်စဉ်ကာလကလေးဘဝတွေကသိအောင်ဆိုရင်အပယ်လေးပုံနဲ့ပတ်သက်ပြီးတော့သင်တဲ့အခါကြလို့ရှိရင်ဟာလာဒီနေရာမှာလောဘစိတ်နဲ့တေခဲ့ရင်ပြိတ္တာဘုံတို့ဝင်ဒေါသကြီးလင်ပယ်ငယ်ရဲ့ရောက်ရအမှန်ပဲ။မောဟစိတ်နဲ့တေခဲ့ပြန်ဖြစ်ရတရစ္ဆန်စိုးတွမ်းလေဟန်စိတ်သုံးမျိုးဆိုးသွမ်းလျာစိတ်သုံးမျိုးဆိုတာလောဘစိတ်ဒေါသစိတ်မောဟစိတ်စွန့်ခွာပယ်လို့ချိုးဆိုငငယ်လေးဘဝဟလာဗုဒ္ဓဘာသာနေအကြောင်းဗုဒ္ဓရဲ့အဆုံးအမတွေလိလာတဲ့ကလေးဘဝတွေကခုကလေးတွေသင်နေတယ်ဆိုတော့အခြေခံဗုဒ္ဓဘာသာယဉ်ကျေးမှုသင်တန်းနေပါဆိုဒါတွေသင်ပေးနေတာပဲเนาะဒါကြောင့်အပယ်လေးပုံရှိတယ်ဒါဝယ်ရှေးဆရာတော်ကြီးတွေကနေရှေးသူတော်ကောင်းကြီးတွေကနေအပယ်လေးပါကတ်သုံးပါရပ်ပြေရှေးပါရန်သူမျိုး၅ပါးတို့မှအခါခတ်တိန်ကင်းလို့ငိမ့်သည်ဖြစ်၍ဆိုပြီးတော့ဩဃာတာကတော်ချိုးမှာဟလာမရခြင်းနဲ့လွတ်ခြင်းနဲ့အကျိုးတွေရခြင်းနဲ့အကျိုးတွေဆိုတာထည့်ပေးနေတဲ့နေရာမှာအပယ်လေးပါဆိုရဲဘုံဌာနသည်အဲ့ဒီမှာရှိတဲ့တတ္တဝါတို့သည်တခြားကြောင့်ဖြစ်တာကိုမိမိတို့လုပ်တဲ့အကုသို့ကံကြောင့်တခါကုသို့ကောင်းမှုတွေလုပ်လာကြရင်လူတွေရှိမယ်လူတွေအစင်းမြင့်တဲ့နတ်တွေလည်းရှိသေးတယ်ဗြဟ္မာတွေလည်းရှိသေးတယ်ဆိုမြတ်စွာဘုရားရဲ့ကျေးဇူးတော်ကြောင့်လူဘုံကြောင့်လည်းသိခွင့်ရတယ်ခုဆံမတို့သင်ခွင့်နားလည်ခွင့်ရတဲ့အပြင်လူသားတွေရဲ့လူဘုံကနေဘလောက်ကွာဟလာယူဇနာဘလောက်အကွာမှာဆိုပြီးတော့အတိတကျအဘိဓမ္မာကျရင်ဖျက်ဆွာဖျက်ဟောထားတယ်။နောက်ကြောင့်လူပြည်ကနေပြီးတော့ယူဇနာဘောင်း 42,000 အကွာမှာစတုမာရိနတ်ပြည်ဆိုတာရှိတယ်။စတုမာရိကနေယူဇနာ 42,000 အကွာမှာတာဝရိန္ဒာစသည်ဖြင့်နတ်ပြည်6ထက်ဆိုတာရှိပါတယ်။မြမဘုံကလည်း 20,000 ရှိပါတယ်ဆိုမြတ်စွာဘုရားရှင်ရဲ့ကျေးဇူးတော်ကြောင့်ဆံမတို့တည်ခွင့်ရတယ်။ဘုရားရှင်မပွင့်ခဲ့လို့ရှင်ဆံမတို့ဒီဟလာလူဘုံဌာနတွေရှိကြောင်းလည်းမသိဘူးတတ္တဝါတွေရှိကြောင်းလည်းမသိဘူးကုသိုလ်အကုသိုလ်ကံကြောင်းလည်းမသိဘူးအခုဘုရားရှင်ပွင့်တဲ့အခါမှာဒီလိုဘုံဌာနတွေလည်းရှိတယ်တတ္တဝါတွေလည်းရှိတယ်ကုသိုလ်အကုသိုလ်ကံတွေလည်းရှိတယ်ဆိုတာနားလည်ခွင့်ရတော့ကျေးဇူးတော်ရှင်တောင်မြတ်မာကဏ္ဍကိုဆရာတော်ဘုရားကြီးကကြပြားလေးတစ်ခုလင်္ကာလေးတစ်ခုရေးပေးတယ်ဘုရားရှင်တော်မပွင့်ပေါ်လေလူတော်အများလူတော်ဆိုတာထူးချွန်တဲ့လူများလူတော်အများစိတ်ကောင်းထားလေကောင်းတဲ့စိတ်ကလေးထားဤကားကုသိုလ်အကုသိုလ်နဲ့ထိုးထိုးဘုံဘဝမတိရများလာအပြစ်တွေဖះရှင်မပွင့်ဒါကြောင့်ဖះရှင်မပွင့်ရင်ဖះရှင်ပွင့်တော်လဲဖះရှင်အစုံးမကိုတင်ယူခွင့်လေးလာခွင့်နားလေခွင့်မရင်မတိနိုင်ဒါဆိုရင်ခုနလိုလူအချင်းချင်းလဲနှိပ်ဆက်မှာပဲတေပြီနောက်ဘဝရှိမှလည်းမဟုတ်တော့ဘူးဆိုပြီးမဟုတ်တာလဲလှုပ်ချင်လှုပ်မှာပဲမိဘကျေးဇူးမရှိပါဘူးဟုတ်တယ်လားသူတို့ကသူတို့မနေတိုင်းမနိုင်တိုင်းလို့ငါတို့မွေးတာပါဆိုတချို့ဆိုရင်အဲ့ဒီလိုအစွန်းတွေရောက်တဲ့အထိပြင်းမာတာတွေအများကြီးလာဖြစ်တယ်ဟုတ်ပြီနော်ဒါမျိုးတွေရှိလာအခုဖျားရှင်တော့ ဝင့်ထွန်းပေါ်၍ဟောဖော်ညွှန်ကြားမြတ်တရားကြားဤကားကုသို့အကုသို့နှင့်ထိုးထိုးဘုံဘဝတိကြရာညာလာကျေးဇူးပြီကျေးဇူးတော်ရှင်တောင်းမြတ်မှာကဏ္ဍယုံဆရာတော်ဖရာကြီးရဒီလင်္ကာလေးရေကျေးဇူးတော်ရှင်ဖရာရှင်ကိုဥတည်မပြတ်ကျေးဇူးဆက်ဖို့အမျက်ယေဒနာယေဒနာမြတ်သုံးပါသာဒနာဤနိုင်ရာဝန်ထမ်းကိုစီဆွမ်းကျိုးပန်းကြပါလေဆိုနိုင်ရာဝန်ထမ်းတယ်ဆိုတာဖရာရှင်အဆုံးအမတွေဖရာရှင်ပွင့်ခဲ့တာဆင်းရဲမှုတွေကနေအပိတိုင်ရုပ်နာခန္ဓာဆင်းရဲတွေကလွတ်မြောက်စေခြင်းလားသူကိုယ်နဲ့လည်းလွတ်မြောက်အောင်လည်းကြိုးစားခဲ့တယ်လွတ်လည်းလွတ်မြောက်ခဲ့တယ်သူ့လိုပဲလွတ်အောင်ဒီတရားတွေထားခဲ့တာဟုတ်ပြီနော်ဒါကြောင့်ဒီတရားတွေကိုဘာလုပ်ရမလဲသိအောင်သင်ကြပါသင်ပြီးရင်ဘာလုပ်မလဲချိန်ရမယ်ဖះရှင်ရလက်မှန်နဲ့လမ်းမှာပဲညွှန်ပေးရုံပဲရှိတယ်ဆိုတော့အဲ့ဒီဖះရှင်ဟောတဲ့တရားဒီတဲမှာနော်လောကတက်ပညာရှင်တွေမသိနိုင်နဲ့ယုံဉာဏ်ဓမ္မသင်္ခါရဆိုတာပါလာတော့လောကကြီး၃ပါးထဲမှာသင်္ခါရလောကအဲ့တော့အဲ့ဒီမှာမြတ်စွာဘုရားကညွှန်ပြရတဲ့အခါမှာအပယ်လေးဘုံသားတို့ဆိုရင်ရုပ်ကောနှံရောရှိကြတယ်။ဟောလူတွေဆိုရင်လည်းရုပ်ကောနှံရောရှိကြတယ်။ရုပ်ကောနှံရောလို့ပြောရင်သားတို့သမီးတို့စိတ်စိတ်တိတ်ဆိုတဲ့နှံရယ်ရုပ်ကယ်ဆိုပရမတ္ထတရား၃ပါးရှိတယ်လို့ပြောနေတာ။ဟုတ်ပြီနော်။နတ်ပြည်၆ဌက်ကနတ်တွေဆိုရင်ရောရုပ်ကောနှံရောရှိကြတာပဲတဲ့။အေးဗြဟ္မဘုံ20ထူကြပြီ။ဗြဟ္မဘုံ20မှာဟိုးအပေါ်ဆုံးအမြင့်ဆုံးဗြဟ္မာဘုံက၄ဘုံရှိတယ်။သူ့အောင်နှိမ့်နဲ့ဗြဟ္မာ16ဘုံရှိတယ်။အဲ့ဒီအပေါ်အမြင့်ဆုံးဆိုတဲ့အဲ့ဒီဗြဟ္မာကြီးတွေကြတော့ရုပ်မလုံးဝမရှိဘဲနဲ့စိတ်စေတသိက်ဆိုတဲ့နာမည်ရှိတယ်တဲ့။ဒါကြောင့်ရုပ်မရှိတဲ့ဗြဟ္မာကြီးမို့လို့သူ့ကိုအရူပဘုံလို့တုံးတယ်။အဲ့တော့အရူပဘယ်နှဘုံလဲဆိုတာ၄ဘုံ။အဲ့တော့အရူပ၄ဘုံမှာဘာပဲရှိလဲ။စိတ်နဲ့စေတသိက်ပဲရှိတယ်ဆိုတာမနေ့ကဆရာမကစိတ်နဲ့စေတသိက်ကိုအပေါင်းစုခန္ဓာဖွဲ့တာပြောပြထားတော့စိတ်ဆိုတာခန္ဓာတစ်ပါးဟုတ်ပြီနော်စေတသိက်ဆိုရင်ခန္ဓာ၃ပါးဆိုတော့အရူပ၄ပုံမှာစိတ်နဲ့စေတသိက်ပဲရှိတယ်ဆိုတော့သူ့မှာနာမ်ခန္ဓာ၄ပါးပဲရှိတယ်။ဟောဒါလေးကိုစပြောနေတာဒီအောက်ကန်ဒိဋ္ဌိနေကိုနားလည်ဖို့ဟုတ်ပြီနော်တက္ခာရူပကအဲ့ဒီအရူပ၄ပုံကဗြမာရဲ့အောက်မှာဗြမာနောက်ထပ်ဗြမာ16ပုံရှိတယ်အဲ့ဒီ16ပုံမှာထူးထူးခြားခြားတပုံကအဲ့ဒီကဗြဟ္မာကြတော့နာမရှိဘဲနဲ့ယုတ်ကြီးပဲတက်တက်ရှိတယ်။သူ့ကြာယုတ်ကြီးတက်တက်ပဲရှိရင်သူ့မှာခန္ဓာတစ်ပါးပဲရှိမှာပေါ့။အဲ့ဒီတပုံဖယ်လိုက်ရင်ကျန်တဲ့15ပုံရှိမယ်။အဲ့ဒီ15ပုံကဗြဟ္မာကတော့ယုတ်ကောနံရောရှိမယ်။ဒါဆိုရင်30နဲ့တပုံမှာယုတ်တက်တက်ကြီးရှိတာတပုံဒါမှတ်ရတော့မယ်နော်။နာမ်တက်တက်ရှိတာ4ပုံဟုတ်ပြီနော်ဒါဆိုဒီ9ပုံကို31တိထဲက9နှုတ်လိုက်ရင်26ပုံဒီရုပ်ကောဏံရောရှိတယ်အဲ့ဒီအကြောင်းအဲ့တော့ရုပ်ကောဏံရောရှိတဲ့နေရာတွေမှာနော်ရုပ်ကောဏံရောရှိတဲ့ဗြဟ္မာကြီးတွေမှာတဲ့ဟဲ့လားရုပ်ကောဏံရောရှိတဲ့လူတွေမှာတဲ့ရုပ်ကောဏံရောရှိတဲ့နတ်တွေမှာတဲ့ရုပ်ကောဏံရောရှိတဲ့အပယ်လေးပုံသားတွေမှာတဲ့ဒီစကလုံးသုံးပြီအဲ့တော့အပယ်လေးပုံသားတွေကြာရင်တဲ့ဘဝအစပဋိသင်္ဍေရုပ်ကောဏံရောရှိတာဆို26ပုံဆိုတာသိသွားပြီပေါ့ဘဝအစပဋိသင်္ဍေစိတ်ကလေးဖြစ်ချိန်မှာတဲ့ဒါကြောင့်ပဋိသင်္ဍေစိတ်ကလေးရဲ့ဖြစ်ရာခဏလို့သုံးလိုက်တာဟုတ်ပြီနော်ဖြစ်ရာခဏကြလို့ရှိရင်တဲ့အဲ့တော့ပဋိသင်္ဍေစိတ်ကလေးသည်ဘလောက်ကြဖြစ်လဲဆိုစိတ်ဆိုတဲ့အတွက်ဖြစ်တာလေးကခဏတည်တာလေးကခဏပြစ်တာလေးကခဏဆိုပြီးတော့ဥပတ်တီပြီးဖြစ်ဒီပြက်ဆိုပြီးတော့စိတ်ကလေးဖြစ်တဲ့အတွက်ဒါကိုခဏအငယ်လေးဘယ်နှခုရှိလဲ
3ခုရှိတယ်
ဟုတ်ပြီနော်အဲ့တော့အဲ့ဒီ3ခုမှာရုပ်ကောဏ်ရောရှိတဲ့တတ္တဝါဆိုရင်ပဋိတန်တေစိတ်ကလေးဖြစ်လာပြီဆိုစိတ်ဆိုတာသူ့ကြီးပဲတစ်ခုတည်းငောင်ဆင်းဆင်းမဖြစ်ဘူးလေဘာဘာပါမှာလေစေတသိက်ပါပါမှာပေါ့ဒါဆိုရင်စိတ်နဲ့စေတသိက်ကလေးကအဲ့ဒီလိုဖြစ်နေတဲ့အချိန်မှာတဲ့အဲ့ဒီပဋိသင်္ဍေစိတ်စေတသိက်ကလေးကဘာကြောင့်ဖြစ်တယ်လဲဆိုဆရာမနည်းနည်းသင်ခဲ့တယ်။နော်ပဋိသင်္ဍေစိတ်ဆိုတာအတိတ်ကံကြောင့်ဖြစ်တာဟုတ်လားယင်။အဲ့တော့မိမိတို့ပြုတဲ့အကုသိုလ်ကံနေရှိခဲ့ရင်အဲ့ဒီပဋိသင်္ဍေကအပယ်လေးပုံပဋိသင်္ဍေဖြစ်မှာပေါ့။လူဖြစ်စေတဲ့ကုသိုလ်ကံတွေလုပ်ခဲ့ရင်လူပဋိသင်္ဍေဖြစ်မှာပေါ့။နတ်ဖြစ်စေတဲ့ကုသိုလ်ကံမျိုးဆိုရင်နတ်ပဋိသင်္ဍေဖြစ်မှာပေါ့။ဟုတ်တာလား။ဗြဟ္မာဖြစ်စေတဲ့ပဋိသင်္ဍေမှာဗြဟ္မာဆိုရင်၃မျိုးရှိတယ်။ နန္တတဲ့ဗြဟ္မာယုတ်တတဲ့ဗြဟ္မာယုတ်ကောနံရောရှိတဲ့ဗြဟ္မာမှာအခုဆရာမပြောချင်တာယုတ်ကောနံရောကိုပြောချင်တာနော်ယုတ်ကောနံရောရှိတဲ့ဗြဟ္မာတွေဖြစ်စေတဲ့ကံဆိုရင်လေဗြဟ္မာပဋိတန်တွေမလာဘူးလားအဲ့တော့အတိတ်ကံကြောင့်ဘဝတစ်ခုရဲ့အစဒါအတိတ်ကံဆိုတာအတိတ်ကနော်ပြုခဲ့တဲ့ကံကြောင့်ဘဝတစ်ခုမှာဟရိပဋိတန်နေစိတ်ကလေးစိတ်စေတသိက်တို့သည်ဆိုတော့စိတ်နဲ့စေတသိက်လို့ပြောလိုက်ရင်ဒါနံမဟုတ်ဘူးလားနံလို့ပြောရင်ဟလားနံခန္ဓာဘယ်နှပါနံခန္ဓာဘယ်နှပါလဲစိတ်ခန္ဓာတစ်ခုစေတသိက်ခန္ဓာက3ခုဆိုရင်နံခန္ဓာဘယ်နှပါ4ပါလေနံခန္ဓာ4ပါဟုတ်လားအဲ့ဒီနံခန္ဓာ၄ပါးတို့ဒီဘယ်အချိန်မှစဖြစ်လဲဆိုရင်တဘွအစရဲ့ဖြစ်စလေးဥပက္ခဏမှာဖြစ်နေတယ်ဆိုရင်နဲ့ဒါကနံခန္ဓာဆိုတော့စိတ်စေတသိက်ရှိတဲ့တတ္တဝါတွေပေါ့အခုဆရာမပြောတယ်ရုပ်ကောနံရောလို့မပြောဘူးလားဒါဆိုရင်အတိတ်ကံကြောင့်ပဲဖြစ်တဲ့ရုပ်ကလေးကကံကြောင့်ဖြစ်တဲ့ရုပ်ကိုကံမဇာယုတ်လို့တောင်းတယ်ဟုတ်ပြီနော်ကံကြောင့်ဖြစ်တာကံမဇာယုတ်ဒါကြောင့်ကံမဇယုတ်တွေဒီလေဘဝအစမှာဘယ်အချိန်မှစဖြစ်လဲဆိုရင်ဟာဒီပဋိသင်တွေခဏလေးမှပဲဖြစ်တာပဲဒါဆိုရင်ဆရာမတို့သားတို့သမီးတို့ဆိုရင်ယုတ်ကောနံရောရှိတဲ့အတွက်ဘဝအစပဋိသင်တွေလေးစဖြစ်တဲ့အချိန်မှပဋိသင်တွေစိတ်ကောစေတသိက်တွေရောပြီးရင်ဆရာမတို့ရဲ့ကံမဇယုတ်ကလေးရောဒီမှာစဖြစ်တယ်အဲ့ဒီမှာထူးခြားချက်ကပြောကျင်တာမြမာကြီးတွေအပယ်လေးဘုံထဲကငရဲသားတွေဟုတ်ပြီနော်တက္ခာပြိတ္တာအသူရကယ်တွေနောက်တက္ခာနတ်တွေဒီပုံကိုတွေကဘဝအစစဖြစ်ပြီဆိုတာ ਨੇ သူတို့မှာရုပ်အပြည့်အစုံခန္ဓာအပြည့်အစုံဘွားကနေဖြစ်တာကိုဆရာမတို့အဘိဓမ္မာတွေကြိုင်သင်ရလိမ့်မယ်ဟုတ်လားမိမိတို့ပြုခဲ့တဲ့အတွက်ဟုတ်လားကောင်းကင်ကနေကြလာတကယ်ဆိုဘွားကနေကိုထင်ရှားဖြစ်တာကိုဥပပတ်လို့လည်းသုံးတယ်ဟုတ်လားအောက်ကန်တိကနော်ဒါအောက်ကံကဒီလိုမျိုးလဲတုံးနေဆိုထားပါဆိုရဲ့ဥပပတ်ပဋိတန်ဒီသမားတွေဆိုခန္ဓာကိုယ်ဘွားကနေပဲဖြစ်တယ်ဒါဥပပတ်ဆိုတာဒါကိုဆိုလို့ရတယ်အတချို့တတ္တဝါကြလို့ရှင်ဟာလာအညိလေးမှဆွဲပြီးတော့ဖြစ်ရတာလည်းရှိတယ်ပိုးလောက်လန်းလေးတွေဘာလေးတွေဆိုရင်เนาะအဲ့ဒီတတ္တဝါတွေဆိုရင်ခန္ဓာကိုယ်အပြည့်အစုံမျက်စိနားနှာခေါင်းရှားဆိုတာဆရာမပြောခဲ့ပြီကံကြောင့်ဖြစ်တာပတာရယူ၅ပါးပါတယ်လीဟုတ်တယ်လားပြီးရင်နတ်သားနတ်သမီးတို့အပယ်လေးဘုံသားတို့ဘာလို့ဆိုရင်ဟာလာနတ်သားနတ်သမီးကွဲပြားတာတွေရှိနေမယ်။နတ်ပြည်ရဆိုရင်မြန်မာမှာတော့နတ်ဟာလာမြန်မာဒီမြန်မာမှမရှိဘူး။ဒါတွေကအဘိဓမ္မာသိရင်သိရလိမ့်မယ်။အဲအဲ့ဒီလိုဖြစ်ကြတဲ့အဲ့တော့တတ္တဝါတို့ရဲ့ပဋိတန်တွေနေဘုံနေနေဆိုအဘိဓမ္မာသိရင်၄မျိုးသိရမယ်။ခန္ဓာကိုယ်အပြည့်အစုံဘဝစလိုက်တာနဲ့ပဋိတန်တွေစိတ်စေတသိက်နဲ့အတူအပြည့်အစုံဖြစ်တဲ့တတ္တဝါဥပပတ်ပဋိတန်တွေသူ့ရဲ့အရွယ်အတိုင်းဆိုဒါကြောင့်နတ်သားနတ်သမီးတို့ဆိုရင်16နှစ်အရွယ်လို့ပြောကြတယ်ဒီလိုပဲငရဲသားငရဲသူဆိုရလဲဒီတိုင်းပဲဘွားကနေပဲသူခန္ဓာကိုအနေထားတိုင်းပြိတ္တာတို့ဘာလို့လဲဒီတိုင်းဖြစ်တယ်အဲအညိမာဖြစ်တဲ့တတ္တဝါလေးတွေကြားလို့ရှိရင်တော့ခန္ဓာကိုအပြည့်အစုံတော့ပါပေမဲ့သူတို့ကသေးရာကနေတဖြည်းဖြည်းကြည့်ရတယ်ဆရာမတို့သားတို့သမီးတို့တွေကြတော့အမေအဖေပေါင်းဆက်ပြီးတော့အမေရဲ့ဟာလာဝန်းကြတိုင်းမှာစဖြစ်တဲ့အခါကျရင်ခန္ဓာကိုအပြည့်အစုံတစ်ခါတည်းမဖြစ်ဘူးဆရာမတို့ဘဝအစလေးမှာစဖြစ်တာဒီဆရာမတို့ရဲ့ဒီခန္ဓာကိုယ်ကြီးရဲ့လို့ဖြစ်လာမယ်ကာယရဲ့ဆရာမတို့ရဲ့စိတ်တွေမှီရမယ်ဘာစိတ်တွေလဲဆိုမြင်သိစိတ်တွေကြားသိစိတ်တွေမဟုတ်တော့ဘဲနဲ့ဟောဒီပဋိသင်တွေစိတ်တွေမှီရမယ်နှလုံးသွေးအကြည်နော်နှလုံးသွေးပေါ်မှာမှီနေရတဲ့အကြည်ရုပ်ဆိုတာဟာရယဝတ္ထုခေါ်တယ်အဲ့ဒါလေးရဲ့ယောက်ျားလေးလားမိန်းမလေးလားလို့ကွဲပြားမယ်ဘာဝရုပ်ကအဲ့ဒီရုပ်ကလေး3ခုကိုကလလရေကြီးရုပ်လို့